အောလံတိင္ကူကြောင့်ဆရာတော်ဖျားကြီးအရှင်စံတိမှာဟောကြားထားသောအာနာပါနအကျင့်စဉ်အမှာအာနာပါနအခြေခံအကျင့်စဉ်မှာကာယကဒုက္ခဝေဒနာမှာတတိယဘဟံအပြင်တဏှာတတ္တိအကျင့်စဉ်ဖြစ်တယ်အာနာပါနရှုလိုက်တဲ့သဘောဟာစိတ်ကိုသိမ်းဆည်းတဲ့အလုပ်တစ်မျိုးဖြစ်တယ်အာနာပါနကမ္မထံဆိုတာ လေးဘူးဖြင်းရင်းစွာရှူရတယ်ဒါမှမဟုတ်ပဂတိရှူလင်မြတာရှူရတဲ့အကျင့်ဆိုပြီးပုံသင်မှတ်ထားကြတယ်ပဂတိဝင်လေရဲ့ဖြစ်မှုပြမှုကိုအကြောင်းခံပြီးအနိစ္စဒုက္ခအနတ္တလက္ခဏာသုံးပါးသင်ရှူရတယ်လို့သတ်မှတ်ကြတယ်နူးညံ့တဲ့ရှူလေမဟုတ်ရင်ဝိပဿနာမဟုတ်လို့လည်းသတ်မှတ်ကြတယ်ဒီလိုသတ်မှတ်တာဟာပြည့်စုံမှုမရှိပါဘူးဘာကြောင့်လဲဆိုတော့လင်းနဲ့နာသီးပါးထိကျက်ဟာသမာဓိထူထောင် ပိုကောင်းတဲ့သမာဓိကတော့စတောရဇန်သမာဓိဖြစ်တယ်ထိုသမာဓိရဖို့အတွက်လာပေါင်းများစွာမပြတ်မလစိတ်ကိုစောင့်ထိန်နေရတယ်ဤကဲ့သို့စောင့်ထိန်နေစဉ်ဗိဓာအန္တရာယ်များဖြစ်တဲ့လေတိုက်တံမိုးချိန်တံငှဲ့ဩတံများနဲ့အဓိကခန္ဓာကိုယ်ရဲ့ဓာလေးပါးဖောက်ပြန်မှုစတဲ့အနောက်ချက်များကျော်လွှမ်းနိုင်ရမှာဖြစ်တယ်မဟာသီဝနာသုံး၌အဘိဇာဒေါမနတံယူပကာယကိုအကြောင်းခံပြီးရှေ့ရှုကြံစီမှုဟူသောလောဘရှေ့ရှုကြံစီတိုင်းမရခြင်းကြောင့်နှလုံးမသာခြင်းတည်းဟူသောဒေါမနတကိုဝိနည်းယုံတည်င်္ဂဝိကမ္မနာအဖြစ်ဖျောက်၍စသည်ဖြင့်မဟာသီဝနာသုံးမှာမြတ်စွာဘုရားရှင်ဟောကြားထားတာကိုလည်းနားလည်သိထားရမည်အဲ့ဒီဟောကြားမှုအကြောင်းရင်းမှာတရားထိုင်တိုင်းအမြဲတမ်းနှိမ့်ဆက်တတ်တဲ့ဓာကြီးလေးပါဖောက်ပြန်လာတဲ့အခါထိုယုတ်ကြီးကိုအကြောင်းခံပြီးပြုပြင်လိုတဲ့လောဘမခံစားခြင်းနဲ့ဒေါသများအမြဲတမ်းဖြစ်ပေါ်နေတယ်။ပြုပြင်ပြီးတိုင်းလည်းမချုံမဆုံးအမြဲတမ်းဖောက်ပြန်နေတယ်။အဲ့ဒီအခါနာသီဝအထီးကျက်ဒါမှမဟုတ်အခြားကမ္မဋ္ဌာန်းအာယုံမှာစိတ်တည်ခွင့်မရသဖြင့်သမာဓိပြည့်စည်ရတယ်။ဒါကြောင့်ဓာလေးပါးဖောက်ပြန်မှုဟာအနိကအန္တရာယ်ဖြစ်နေတယ်။နူးညံ့တဲ့ရှူလေးနဲ့သမာဓိထူထောင်ရေးမရတော့ပါ။အထက်ပါအဘိဇ္ဇာနဲ့ဒေါမနတကိုအရင်ပဲဖောက်နိုင်ရန်အတွက်အာနာပါနကမ္မထံကိုအခြေခံမှပြင်းပြရှုပေးရခြင်းဖြစ်တယ်။ပုရုဇဉ်တို့သည်စိတ်ကြံစရိုက်ကြများအားကြီးကြသည်။ဥပမာပြရသောကြံတန်း၍အဖူထစ်ပါရှိသောသေသာတို့များကိုယမင်းယုတ်ထုလုပ်လိုပါလျင်ထိုအဖူထစ်များကိုဓမ္မရေတွင်ဆောက်သွားကြီးတို့ဖြင့်အရင်ခုတ်တွင်ရတယ်။အစင်းလိုက်လက်နဲ့အကြီးမှအသေးအထိသိမ့်တော်သလိုသုံးရတယ်။ယမင်းယုတ်ကနူးညံ့သောအယုတ်ဖြစ်သည်ဖြင့်နူးညံ့သေးငယ်သောလက်နှင့်ကလေးများဖြင့်သာထုလုပ်ရမည်ဟုတသမတိယူထားလျင်မှားသောအယူဖြစ်တယ်။အဘိဓါဒေါမနတနှင့်တူတဲ့အဖို့တိစိတ်ကြံများကိုဝိနည်းယုံဓမ္မရေတင်ဆောက်သွားများဖြင့်ပယ်ဖျောက်ရမှာဖြစ်တယ်။အာတိသောမသုတ်တန်ယမိုးကြီးလေးကောင်နှင့်တူတဲ့ဓာကြီးလေးပါပြင်းထန်စွာဖောက်ပြန်မှုစိတ်ကိုလွတ်အောင်မြည်သည့်နည်းနှင့်မဆိုလွတ်မဲ့ထင်ရသို့ဖနောင်းနှင့်တင်မတသားတဲ့ကြောင့်ပြရမယ်မြတ်စွာဘုရားရှင်ဟောတာလေအခြေခံကြည့်သူများသည်မိမိကမ္ပဏအောင်နိုင်မြင်ရန်မိုးကြီးလေးကောင်းနဲ့တူတဲ့ဓာကြီးလေးပါဖောက်ပြန်မှုမှယုံထွက်နိုင်ရမယ်ဒီလိုယုံထွက်တဲ့နေရာမှာသီလနဲ့ယုံထွက်ခြင်းသမာဓိနဲ့ယုံထွက်ခြင်းမဲ့နဲ့အဘိဗံယုံထွက်ခြင်းဒီလိုသုံးမျိုးကွဲပြားတော့လေနားလည်ထားရမယ်အခြေခံကြည့်စဉ်မှာသီလနဲ့အရင်ယုံထွက်ရမှာဖြစ်တယ်ဒီသဘောတရားတွေကိုလည်းနားလည်ထားရမယ်ပြင်းပြင်းရှူတာတရားကျင့်ဤမမှန်မှုဆိုရင်ဇွန်းလုံးကူဆရာတော်ဘုရားကြီးနဲ့သင်းကူဆရာတော်ဘုရားကြီးတို့အကျင့်မနိုင်ဘူးဆွဆွရကြလိမ့်မယ်။ဖြည်းဖြည်းရှူမှရင်းစဉ်နီလမှန်နေဆိုရင်ထိုးထိုးပြောသောပုဂ္ဂိုလ်သည်မိမိကိုယ်တိုင်ဓာလေးပါးဖောက်ပြန်မှုကြောင့်ဖြစ်ပေါ်လာတဲ့ကာယကဒုက္ခဝေဒနာဒါမှမဟုတ်အဘိဓါဒေါမနတာကိုမပယ်ဖောက်နိုင်သေးကအခြားသူတစ်ပါးအားမိမိယူဆကိုမတင်ပြသင့်ပေ။ဥမာဆိုရတော့ချောင်းဆိုးနေသောသူဟာသောသောပြောက်စီရောင်းနေပြီးတကယ်သူဖြစ်နေရဲ့အဘိဓါဒေါမနတာကိုဖရာဟောအလိုတိုင်းတည်င်းကဝိကမနာအဖြစ်ဘယ်လိုနည်းနဲ့ပဲပဲပယ်နိုင်ပြီးမှစိတ်နူးညံ့သွားသဖြင့်နူးညံ့သိမ်မွေးသည့်အာနာပါနထိချက်ကိုအကြောင်းခံရင်ဝိပဿနာရှုနိုင်မှာဖြစ်တယ်အဲ့ဒီသဘောကိုလည်းနားလည်ထားရမယ်အချို့ဆရာတို့ဟာမလုံးမပြင်းပဲကြာကြာထိုင်ခြင်းဟာပင်မဆင်းရဲသဖြင့်တမာတိအနောက်ရှက်ဖြစ်ကတရားမရနိုင်ကြုံပြောဆိုကြတယ်ထို့သူပြောဆိုခြင်းဟာသရဝရိယစသောအာငါဘမရှိတဲ့ပုံကိုယ်ရဲ့အမြင်နာဖြစ်တယ် တချို့ပုဂ္ဂိုလ်များဟာသိပ္ပံနည်းရသွေးကြောများပိတ်ပြီးကျမ်းမာရေးထိခိုက်နေတယ်လို့ပြောဆိုကြတယ်။မြတ်စွာဘုရားရှင်လက်ထက်မှာယဟန္တာများဟာခொနည်းရဲ့လုံးလုံးမလုံမရှားစီဝမ်းမသွားရေမတော့ဆွမ်းမစားပဲနိရောဓသမဘာဝင်စားကြတယ်။ကျမ်းမာရေးထိခိုက်တာလုံးဝမရှိပါထို့သောပြောဆိုခြင်းဟာတရားမရှိသောပုဂ္ဂိုလ်ရဲ့အမြင်သာဖြစ်တယ်။မောဟုတ်ဆရာတော်ဘုရားကြီးရုံတချုပ်ကဏီနောက်ဆုံးမင်းဟောဝါဒ၌ခန္ဓာရှိတဲ့သူတိုင်းခံစားရမယ့်ဝေဒနာကိုကြောလွန်အောင်ဝေဒနာတို့၏အဆုံးကိုရအောင်ရှုကြ။မမိတ်မလျော့နေကြဟုသာသနာ့မွေပေးခဲ့တာကိုလည်းထောက်ဆရမယ်။ဝေဒနာကြောတယ်ဆိုတာရုပ်ကိုပြုပြင်ပေးဖို့ပေါ့ပဲ။ဤခံသောစိတ်ဖြင့်ဒေါသတရားလောဘတရားတို့ကိုပယ်ပြီးရုံနာကိုမြင်အောင်ရှုတာဖြစ်တယ်။အခုကျင့်ရမယ်အာနာပါနကျင့်စဉ်ဤစဉ်ဟာလွှတ်သမားတယောက်လွှတ်တိုက်နေတဲ့လွှတ်ဆွဲနည်းနဲ့တူတယ်။ဝိပဿနာယာနိကကျင့်စဉ်လို့လည်းခေါ်တယ်။အရှိန်ပေါအောင်ရှုချရမယ်။ထွက်လေဝင်လေကိုအရှိတူညီအောင်ညှိရမယ်။ရက်လိုက်ရှုလိုက်မလိုပါဘူး။ဖြည်းဖြည်းရှုလိုက်မြဲမြဲရှုလိုက်မရှုပါဘူး။ပြင်းပြင်းရှုလိုက်ပျော့ပျော့ရှုလိုက်မရှုပါဘူး။ဝင်လေထွက်လေအလင်းမပြတ်အောင်ရှုရမယ်။ခန္ဓာကိုယ်ကိုခါရန်ရင်ထိုးပြီးမရှူပါဘူးမျက်လုံးနဲ့မျက်နှာပြင်ကိုတွန့်လျှော့ပြီးမရှူပါဘူးရင်ထဲမှာစိတ်နဲ့တင်းကြပ်ခါခန္ဓာကိုယ်မှအကြောင်းတွေကိုစိတ်နဲ့တင်းညှစ်ချုပ်ပြီးမရှူပါဘူးမိမိသဏ္ဍာန်နဲ့သတ်မှတ်ထားတဲ့အဋ္ဌဌာန်အတွင်းမှာခန္ဓာကိုယ်ကိုပြုပြင်မှဖြစ်မှုမပြုလို့ရဘူးအဲ့ဒီစည်းကမ်းနဲ့နည်းစင်များကိုအထူးလေးစားလိုက်နိုင်ရမင်းအ ਨੇ ဆုံးတဏှာကြီးအဋ္ဌဌာန်သတ်မှတ်ပြီးလေ့ကျင့်ရမင်းစက္ကရှူဝေးထားတဲ့ရှင်လုံးနဲ့လွန်ခဲ့တဲ့ရှူဆိုင်မှုမျိုးမပြုလို့ရဘူးဆိုလိုတာကအလွန်အကျွံရှူခြင်းကိုဆိုလိုတယ်သို့တော့ဝေဒနာပုံပြီးပြင်းထန်လာပါကတတိမလွတ်စေပဲအနည်းငယ်ပုံပြီးရှူဆိုင်နိုင်တယ်တပြားမှရှူလေဟာရှူဆိုင်မှုနည်းစနစ်ရအောင်သင်ပေးနေခြင်းဖြစ်တယ်လေ့ကျင့်ခါစားမှအနည်းငယ်အခက်အခဲရှိနေလိမ့်မယ်လေ့ကျင့်မှများလာရင်လွယ်ကူလာပါလိမ့်မယ်တပြားကအရှင်ဆုံးတည်းလဲလျော့ရှူနိုင်တယ်။နည်းစနစ်တိုင်းရှူဆိုင်နိုင်မှုနဲ့ဝေဒနာကြောင့်နိုင်ဖို့ကသာအဓိကဖြစ်တယ်။သွေးလန်းလေလန်းများလဲပွင့်ပြီးကျန်းမာရေးပါကောင်းလာပါလိမ့်မယ်။တချို့ယောဂီတို့ဟာဝါယောတဥသီသဖြင့်ရှူဆိုင်ရင်လက်များအကြောများဝေးကောက်လာတတ်တယ်။မဆိုရင်မှနဲ့မိမိရဲ့အတွင်းတက်ခံသဘောသဘာဝနဲ့အချို့ယောဂီတွေကဝိဘက်ကံကြောင့်ဖြစ်တယ်။တခါမှလေ့ကျင့်မှုမရှိတဲ့အချို့ယောဂီတို့ဟာအစမှာမောသလိုကြက်သလိုဖြစ်လာတတ်တယ်မစိုးရင်မှနဲ့မပြုတ်ပြင်ပဲဆက်လက်ကျင်းမှာရှင်းသွားပါလိမ့်မယ်တင်းမလင်းဝေထိုင်တဲ့နီးနဲ့ကျင်းမှာဝါလုံးတဲ့သူများဟာကလထိုင်နဲ့ကျင်းနိုင်တယ်ခြေထောက်ကိုထပ်မထားပါနဲ့ဓာလေးပါထင်ရှားလာတဲ့အခါမှာရှူဆိုင်မှုစည်းကမ်းများပြိုပြဲဖြစ်လာပြီးရှူဆိုင်မှုစည်းစနစ်များပျက်စီးလာတတ်တယ်စိုးရင်ကြောင်းကြမှုများအနာမကာညင်တဲ့စိတ်တွေဖြစ်ပေါ်လာတတ်တယ်အနာကမအသာဆိုင်ရမှာဖြစ်တယ်။သိရင်ဒီတဲ့နာအောင်မှာပါ။အဲ့ဒီအခါစီးစနစ်များမပြည့်စည်သေးပဲဆရာညွှန်ကြားချက်တိုင်းစိတ်ကိုနာသေးဘထိချက်စီတို့ရောက်အောင်ပို့ပြီးဝိညာဉ်ကြောင်းအောင်ဤစနစ်အတိုင်းဆက်လက်ရှုချက်ရမယ်။ကြက်မှထိမ့်သိပြီးအဋိဋ္ဌံပြောင်းအောင်ထိုင်မှာဝိညာဉ်မကြော်နိုင်မှာကစက်မှအရှုံုံးဖြစ်၎င်းအနည်းငယ်ဘုံရေးရှုနေ၎င်းစနစ်တရဘုံရေးရှုနိုင်နေစာကျင်ခါစားပုဂ္ဂိုလ်တို့ဟာအနည်းငယ်ပင်မလို့ရှိတော်လဲလေ့ကျင့်မှုရလာတဲ့အခါပင်မခြင်းမရှိပဲခက်ခဲလည်းမရှိတော့ပါဒီအာနာပါနအခြေခံခြင်းတွေကိုကြည်ကြည်ငြင်းငြင်းဖြစ်အောင်လေ့ကျင့်မှဆရာကိုယ်တိုင်မရှိပဲမိမိသဘောနဲ့အိမ်မှာကျင့်ရတဲ့အတွက်သရာနေတဲ့ပုဂ္ဂိုလ်များဟာအရှုနည်းစင်များအတိုင်းမလိုက်နာပဲရှုခြင်းသလိုရှုလှုပ်ခြင်းသလိုလှုပ်လှုပ်ခြင်းသလိုလှုပ်ဖြစ်တတ်တယ်နာနာဤအဋ္ဌံပေါင်းမြောက်အောင်ရှုဆိုင်မှုနည်းစနစ်များအတိုင်းကျင့်ရနိုင်ရင်အာနာပါနရှုဆိုင်မှုကိုမိမိရှုဆိုင်နေရတာမဟုတ်တော့ပဲအင်းရင်ဆက်တလုံးအလိုလိုလဲပတ်နေသလိုကိုယ်အနေနဲ့မရှုရပဲသူ့လိုလိုရှုဆိုင်နေတာကိုတွေးမြင်လာပါလိမ့်မယ်အဲ့ဒီရှုဆိုင်မှုအားကောင်းလာတဲ့အခါမှာမိမိအနေဖြင့်အရှုရလိုက်ရင်ရက်လို့မရပဲဇန်စောအချိန်ကအလိုလိုဆွဲတင်ရှုဆိုင်နေတဲ့သဘောကိုတွေးရပါလိမ့်မယ်အဲ့ဒီလိုဖြစ်လာရင်မစိုးရင်ပါနဲ့တချို့ယောဂီတို့ဟာဝင်လေထွက်လေလေကြောင်းကိုမြင်လာတတ်တယ်။သူလေကြောင်းနမိတ်ကိုဆက်လက်အောင်ပြုရှူဆိုင်ပါ။တချို့ယောဂီတို့ဟာခန္ဓာကိုယ်ကြီးရောင်ကိုင်းတယ်လို့ထင်လာရမှမျက်စိနဲ့မြင်တွေ့နေရတဲ့မိမိခန္ဓာကိုယ်ကြီးပုတ်ပွားနေရတဲ့သဘောကိုမြင်လာတတ်တယ်။အဲ့ဒီအာသုဘနမိတ်ကိုဆက်လက်ရှူဆိုင်ရင်ရှုနေပါ။အ အဲ့ဒီအတုပနမိတ်ကိုဆက်လက်၍ဓာလေးပါးသဘောမြင်လာတဲ့အထိဆက်လက်သုံးသပ်ပွားများပါရှုဝါကောင်းလာတဲ့အခါအာနာပါနမရှုရရပဲဝိဒ္ဓအာရုံပြုရင်မြင်လာတတ်တယ်ထိုကမ္မထာနမိတ်ကိုကြောက်ရွံ့ခြင်းမရှိပါနဲ့သူပနမိတ်မြင်လို့ကာမအာရုံဖြစ်ပြီးသန္တာလေရတာဖြစ်တယ်မိမိကျင့်စဉ်နားလိုရင်မိမိကိုယ်ကိုအိယကရင်ပေါ်ပစ်ထားပြီးစိတ်အနာယူနေတယ်လို့နေလိုက်ပါ10မိနစ်15မိနစ်လောက်ကြာရင်ဇန်သောအရှင်တဖြည်းဖြည်းကြာလာပြီးရပ်သွားပါလိမ့်မယ်ပြုံးနိုင်ကြီးမထပါနဲ့ရှူဆိုင်မှုငြိမ်ပြီးစိတ်ကြည်သွားမှခြေလက်တွေကိုအနှဲငယ်လှုပ်ရှားပေးပြီးမျက်စိကိုတဖြည်းဖြည်းဖွင့်ပါရောဂီတို့ဤစနစ်ကိုကြိုးစားအားထုတ်ကြပါ